ကမ္ဘာကြီးအပူချိန်မြင့်တက်လာနေတာကလူသားတွေကြောင့်ဖြစ်ပေါ်လာတဲ့ဥတုရာသီပြောင်းလဲမှုကိုပိုပြီးအရှိန်မြင့်တက်နေစေတယ်လို့ကမ္ဘာမိုးလေဝသအဖွဲ့ချုပ် WMO ကသတိပေးလိုက်ပါတယ်။2020ခုနှစ်ကကမ္ဘာအပူဆုံးနှစ်တွေအဖြစ်မှတ်တမ်းတင်ခံထားရတဲ့နှစ်သုံးနှစ်ထဲမှာပါဝင်နေတာပါ။အပူဆုံးနှစ်ဖြစ်တဲ့2016ခုနှစ်တည်းအနည်းငယ်သာအပူချိန်ကွာခြားမှုရှိပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်တည်းကမ္ဘာအပူပြင်းဆုံးနှစ်6နှစ်ရှိခဲ့တယ်လို့လည်း WMO ကပြောပါတယ်။
The meaning of having all these very hot years is that
ဒီလိုပိုပြီးပိုပြီးပူလာတဲ့အပူပြင်းဆုံးနှစ်တွေရှိလာတာကဥတုရာသီပြောင်းလဲမှုဆက်လက်ဖြစ်ပေါ်နေတာရဲ့အမှတ်လက္ခဏာတစ်ခုဖြစ်ပါတယ်။ဒီအခြေအနေရော့ပါသက်တာဖို့လမ်းမမြင်သေးပါဘူး။ဥတုရာသီပြောင်းလဲနေတာကတကယ့်ဖြစ်ရပ်တစ်ခုဖြစ်ပါတယ်။ရှိလာမယ့်အနာဂတ်မှာကြုံရမှာမဟုတ်ဘဲအခုကိုပဲကြုံတွေ့ဖြစ်ပျက်နေတာပါ။ပျောက်ကွယ်သွားအောင်မှာမဟုတ်ပါဘူးလို့ WMO ရဲ့ပြောခွင့်ရ Claire Nulis က VOA ကိုပြောပါတယ်။ကမ္ဘာကြီးကစက်မှုဒေါ်လာရဲ့မတိုင်ခင်ကတည်းက1.2 centigrade ပိုပြီးပူလာတယ်လို့မိုးလေဝသပညာရှင်တွေကပြောပါတယ်။ဒီနှုန်းအတိုင်းသာသွားမယ်ဆိုရင်ဒီရာစုနှစ်ထဲအပူချိန်3 degree ကနေ5 degree အထိတက်လာမယ်လို့ခန့်မှန်းထားကြပါတယ်။2020ပြည့်နှစ်ကုန်ကန်ဒီမှာလာနီညာရေအစီးကြောင့်အပူချိန်လျော့ကျသွားခဲ့ပေမဲ့လို့2021ခုနှစ်ဟာအပူပြင်းဆုံးနှစ်တစ်နှစ်ဖြစ်လာပွဲရှိတယ်လို့လည်းဗြိတိန်နိုင်ငံမိုးလေဝသရုံးရဲ့နှစ်စဉ်ခန့်မှန်းချက်မှာဖော်ပြထားပါရယ်ခင်ဗျာ။